ကမ္ဘာတစ်လွှမ်းမှာကာလဝန်းရောဂါဖြစ်ပွားမှုတွေတိုးလာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ကုလသမဂ္ဂအဖွဲ့မှတ်တမ်းတွေအရမနစ်ကကာလဝန်းရောဂါဖြစ်ပွားသူဟာအရင်တစ်နှစ်2021ကတည်းကနှစ်ဆတိုးလာတာတွေ့ရတာပါ။ယောဂဖြစ်ပွားတဲ့နိုင်ငံကလည်း2022မှာ25ရာခိုင်နှုန်းတိုးလာတာဖြစ်ပြီး2021ခုနှစ်တုန်းက35နိုင်ငံမှာဖြစ်ပွားနေရကနေ2022မှာတော့44နိုင်ငံမှာဖြစ်ပွားတာကိုတွေ့လာပါတယ်။ American ကုသရောဂါထိန်းချုပ်ကာကွယ်ဌာန CDC ကဒီကာလဝမ်းယောဂါကိုအသက်သေဆုံးတဲ့အထိအန္တရာယ်ပေးနိုင်တဲ့ယောဂါဖြစ်နေသတ်မှတ်ထားတာဖြစ်ပြီးဒီယောဂါဟာမတန့်ရှင်းတဲ့အစားအစာနဲ့ရေတွေကနေတဆင့်ပြန့်နှံ့ကူးစက်နိုင်တယ်လို့သတိပေးထားပါတယ်။ဝမ်းယောဂါရဲ့ bacteria ပိုးဟာလူကနေတဆင့်ကူးစက်နိုင်တာဖြစ်ပြီးတောက်သုံးတဲ့ရေဒါမှမဟုတ်အစားအသောက်ပြင်ဆင်တာစိုက်ပျိုးတာအတွက်သုံးတဲ့သုံးရည်ကနေတဆင့်ပြန့်သွားပြီးတော့ကူးစက်နိုင်တာပါ။တောက်သုံးရည်ကိုဖြန့်ဖြူးတဲ့စနစ်တက်ကိုဝမ်းယောဂါဖြစ်ပွားနေသူတွေမစင်ကပိုးတွေပြန့်နှံ့ကူးစက်တာမျိုးကိုလည်းတွေ့နိုင်ပါတယ်။ဝမ်းယောဂါအတွက်နှစ်ကြိမ်ထိုးရတဲ့ကာကွယ်ဆေးတော့ရှိပါတယ်။ဒါပေမဲ့ ICG နိုင်ငံတကာပူးပေါင်းဆောင်ရည်အဖွဲ့ကမနစ်ကအောက်တိုဘာလကစပြီးအရေးပေါ်ဝမ်းကာကွယ်ဆေးကိုတစ်ကြိမ်မဲထိုးရတော့တဲ့ဆေးဖြစ်အောင်လုပ်ပေးနိုင်ခဲ့ပါတယ်။မနစ်ကကာလဝမ်းယောဂါအကြီးကျယ်ကူးစက်ပြန့်နှံ့ခဲ့ပြီးတော့အာဖဂန်နစ္စတန်၊ကင်မရွန်၊ကွန်ဂို၊မာလာဝီ၊နိုင်ဂျီးရီးယား၊ဆိုမာလီနဲ့ဆီးရီးယား9နိုင်ငံမှာဒီယောဂါကြောင့်သေဆုံးသူက10,000ကျော်ရှိခဲ့တယ်လို့ WHO ကပြောပါတယ်။ဒီနှစ်မှာလည်းဝမ်းယောဂါကူးစက်မှုတွေတိုးလာနေတာဖြစ်ပြီးအခုဆိုနိုင်ငံပေါင်း24နိုင်ငံမှာတွေ့နေရပြီးတော့တချို့နိုင်ငံတွေမှာတော့အခြေအနေဟာတိတ်ကိုဆိုးနေတယ်လို့ WHO ကပြောပါတယ်။